အမေရိကန်ပြည်တော်စုနဲ့ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘယ်လိုတန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုပ်ဆောင်သွားပါမယ်လို့ပြင်သစ်ရေနံကုမ္ပဏီမှုဆောင်ရာရှိချုပ်ပက်ထရစ်ဖူယန်နေကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝန်အစည်းအဝေးမှာပြောသွားပါတယ်မြန်မာစစ်ကောင်စီအတွက်ဝင်ငွေရပ်သားအောင်လုပ်ဖို့တခုတည်းသောနိလန်းကထုတ်လုပ်မှုကိုရပ်ပစ်လိုက်ဖို့ပဲရှိတယ်လို့ CEO ပက်ထရစ်ဖူယန်နေကပြောပါတယ်ဒါပေမဲ့လက်ရှိဥပဒေမူပေါင်းရဲ့ကန့်သတ်ချက်တွေအရမြန်မာစစ်ကောင်စီကိုအခွန်ပေးဆောင်တာဒါမှမဟုတ်ထုတ်လုပ်မှုရပ်ဆိုင်တာတွေကိုတော့ရပ်ပစ်လို့မရဘူးလို့ဖူယန်နေကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေနဲ့လူခွင့်ရေးပေါ်ချိန်ချောက်တဲ့ဘယ်လိုလုပ်ရမျိုးကိုမဆိုသူ့အနေနဲ့ပြစ်တင်ရှုတ်ချတယ်လို့လည်းတိုတိုကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ပက်ထရစ်ဖူယန်နေကပြောပါတယ်ပြင်သစ်ပိုင်တိုတိုရေနံကုမ္ပဏီနဲ့အမေရိကန်ပိုင်ရှီဗရွန်ရေနံကုမ္ပဏီတို့ကဓာတ်ငွေတည်ယူပို့ဆောင်မှုဘိုင်းအတွက်မြန်မာစစ်ကောင်စီကိုပေးရမယ့်ငွေကြေးကိုမပေးတော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်တိုတိုကုမ္ပဏီ CEO ရဲ့အခုပြောဆိုချက်တွေထွက်လာတာပါဒါပေမဲ့လေအဲ့ဒီအပိုင်းအတွက်ပေးတဲ့ငွေဟာစုစုပေါင်းဓာတ်ငွေရောင်းချတဲ့ပမာဏရဲ့ဆရာခန်းနှုန်းအောက်ပဲရှိတယ်လို့မြမရည်နံတဲ့တဘောဓာတ်ငွေလုပ်ငန်းအရာရှိကြီးတူက VOE ကိုပြောပါတယ်ဒီတော့တွင်မှာပဲတောင်ကိုရီးယားပိုင် POSCO ကုမ္ပဏီကလည်းမြမရည်နံလုပ်ငန်းနဲ့ဖက်ဆက်လုပ်ကိုင်နေတဲ့တဘောဓာတ်ငွေစီမံကိန်းကနေရတဲ့အကျိုးမြတ်ထဲကနေမြမစစ်ကောင်စီကိုခွဲပြရမယ်ကိစ္စပြန်သုံးသပ်နေတယ်လို့ကုမ္ပဏီပြောခွင့်ရတူကဒီကနေ့ Riders သတင်းဌာနကိုပြောပါတယ်ခင်ဗျာ